ရုရှားတို့ရဲ့ကျူးကျော်စစ်ကိုအောင်နိုင်မှာဖြစ်တယ်လို့ယူကရိန်းသမ္မတကစစ်ပွဲရက်တရပြည်တဲ့နေ့မှာဒီကနေ့မှာပြောကြားလိုက်ပါတယ်ယူကရိန်းနိုင်ငံကိုကာကွယ်နေတဲ့စစ်ပွဲရပ်ပေါင်းကတရားရှိသွားပြီလို့သမ္မတဗလာဒီမီယာဇလန်စကီကဒီကနေ့မှာခုလိုပြောကြားခဲ့တာပါအ
လီဒဖရာခ်စီဒူတ်ဂလောဝစ်စ်ပရက်ဇီဒန်တာတူတ်ပရီမီယာမင်းစတာဥကရိန်းရှ်မဂိုင်တူတ်ပဒလက်တူတ်ပရက်ဇီဒန်တူတ်မာရှာကမန်ဒါ
သမရယုံအကြီးအကဲယူကရိန်းဝန်ကြီးချုပ်စားတဲ့အစိုးရတာဝန်ရှိသူတွေနဲ့အတူသမရဗလာဒီမီယာဇလန်စကီကဗီဒီယိုမိန့်ခွန်းပြောကြားခဲ့တာမှာယူကရိန်းကိုကာကွယ်နေတဲ့သူတို့အဖွဲ့ပို့ပြီးတော့ကြီးမားခိုင်မာလာတယ်လို့ပြောကြားခဲ့ပါတယ်။ယူကရိန်းစစ်တပ်နဲ့အရေးအကြီးဆုံးယူကရိန်းပြည်သူတွေနဲ့အတူယူကရိန်းကိုကာကွယ်နေတာရက်တရာရှိသွားပြီဖြစ်ကြောင်းနဲ့စစ်ပွဲကိုအနိုင်ရမှာဖြစ်တယ်လို့သမရကပြောကြားခဲ့ပါတယ်။ရုရှားတပ်တွေဟာယူကရိန်းနိုင်ငံပိုင်နဲ့20ရာခိုင်နှုန်းလောက်ကိုသိမ်းပိုက်ထားတယ်လို့ကြားသာပရိနေတွေကလည်းယူကရိန်းသမ္မတကပြောကြားခဲ့ပါတယ်။ကီလိုမီတာ1000ကျော်တဲ့ဒီနယ်စပ်တစ်ဆောက်မှာတိုက်ပွဲတွေဇက်တိုက်ပုံမှန်ဖြစ်နေတဲ့အကြောင်းနဲ့ရုရှားတပ်တွေသိမ်းထားတဲ့ယူကရိန်းနယ်မြေဟာနယ်သာလန်နိုင်ငံအခြေအဝင်းလောက်ရှိနေတယ်လို့လက်ဆမ်ဘတ်ထွတ်တော်မှာအွန်လိုင်းကနေတစ်ဆင့်မိန့်ခွန်းပြောကြားချိန်မှာသမ္မတဇလန်စကီကနှိုင်းယှဉ်ပြောကြားသွားခဲ့ပါတယ်ရှင်။